တကြောပြန်ခေတ်စားလာတဲ့ MLM စင်ပွားစည်းဝါးလုပ်ငန်းတွေအကြောင်းကိုကြည့်အောင်ပါအခုတော့ MLM တွေကအခုဆိုရင်ပြပရောက်မြန်မာအလုပ်သမားတွေအထိဒီလုပ်ငန်းတွေကခြေပြန့်လာကြောင်းပြောပါတယ်ဒီသတင်းကိုကိုရဲမောင်ကပြပြပါခင်ဗျာ
တချိန်ကအတော်လေးလျော့ပါသွားတဲ့ MLM လို့ခေါ်တဲ့စင်ပွားစည်းဝါးရေးလုပ်ငန်းတွေဟာစက်ကောင်စီလက်ထက်မှာစည်းဝါးကျဆင်းလာတာနဲ့အတူပြည်တွင်းမှာပြန်ပြီးကြီးထွားလာတယ်လို့ဒီလုပ်ငန်းတွေမှာပါဝင်ပတ်သက်ခဲ့ဘူးသူတွေကပြောပါတယ်ပဲခူးတိုင်းအေယာဝတီတိုင်းရခိုင်နဲ့အညာဒေသကအလုံးလက်မဲ့လူငယ်တွေလုပ်ငန်းရှင်တွေကိုသူတို့နဲ့အကျိုးတူပူးပေါင်းမှုဆွဲဆောင်ကြတာပါသူတို့ရဲ့စီးပွားရေးကွန်ရက်ကိုချဲ့ထွင်မှုအလုံးလက်မဲ့လူငယ်တွေကဂျားကန်အသုံးချခံတွေဖြစ်လာကြောင်းဒီလုပ်ငန်းမှာဝင်ရောက်လုပ်ကိုင်ခဲ့ဘူးတဲ့ကိုဆော်လမွန်ကပြောပါတယ
်ကျွန်တော်အမြင်ကလေဟိုလူတွေအရင်ခက်ခဲတော့လေအဲ့ဒါဆွဲမယ်လို့ပုံထိပ်ရေးသားတဲ့စံချောင်းသွားလို့ဖြစ်မှာအဓိကကသူတို့ကနေရင်ဆင်းလာကြတယ်ကချင်ကမှလည်းများရင်ဒီချီနာကတော့ဘေးပေါ်ကောင်းလို့ဒီအလုပ်ကဟိုပညာမတက်တက်လေချမ်းသာလို့စားရဆိုရင်ဟာလို့ကျွန်တော်မြင်ဘူးလေလင်းလာတယ်မရှိရဒါပေမဲ့သူတို့ခေါ်လာတဲ့လူကြောင့်အဲသူတို့ရဲ့အိတ်ချေကလည်းတော့သိစားကနေတော့လောက်ဝင်သွားလို့ဆိုတော့ကျင်းဘူးလေဒီလိုမှမပါရင်အဲ့ဒီကောင်ကြီးဆက်ဆက်ပေါ်ပါဆက်ခုလေဟုတ်ဆွဲလို့ရှိရင်ဒီကျွန်တော်တော့မတစားဖိမဟုတ်ပဲလို့ဆက်ပြစ်စီရတယ်မန်ရဲမာကတ်တင်းဆွဲရလို့ရှိတယ်
ဒီစီဝိုင်းလုပ်ငန်းမှာလုံနည်းနှမျိုးရှိတယ်လို့သူကပြောပါတယ်။တစ်ခုကတော့ collagen coffee, စီဝါအလကုံပစ္စည်းနဲ့ကျန်းမာရေးသုံးဆက်တွေကိုဈေးကြီးကြီးနဲ့အဆင့်ဆင့်ရောင်းချပြီးအမြတ်ငွေကိုပွားယူတဲ့နည်းဖြစ်ပါတယ်။ဒုတိယနည်းကတော့ကုန်ပစ္စည်းတစ်ခုကိုဟန်ပြထုတ်လုပ်ပြီးအရင်းနှီးထည့်ဝင်မဲ့သူကိုဆွဲဆောင်ကြတာပါ။အထူးသဖြင့်ကြေးလက်နဲ့နယ်ဘက်မှာရှိတဲ့လူကုန်ထံအတိုင်းဝိုင်းတွေကိုကွန်ရက်တွေကသင့်ချင်းကပ်တံမျိုးတွေလုပ်ကြကြောင်းသူကပြောပါတယ
်။ကျွန်တော်မှမွေးရတယ်မှာဆိုတော့များရှိတယ်။အရင်ရှိရှိတယ်မှာရှိမယ်။အဲ့ဒါကိုဆွေရတဲ့အကြောင်းရင်းရှိတယ်။ကိုယ်ကအဓိကဆက်ဝင်လာမှဟုတ်ဘူး။ကိုယ်ကနောက်ကနောက်ကိုဆက်ဝင်လာ။ဒီလူကတည်းကရှာလို့ရှိရင်အကုန်လုံးအရင်ကြည့်မဲ့အပြင်ဘန်ကောက်ပေါ်ကအလကားခေါ်သွားမယ်လို့ပါလို့ပေါ့နော်။စစ်စလန်ကိုခေါ်သွားမယ်ပဲအဲ့လိုမျိုးပေါ့နော်။သူတို့ကဟိုတော်မှလာအဆင်ရှိရပါတော့။တကယ်တမ်းကသူတို့အပြင်ခေါ်ကလေဟိုမှချစ်ချစ်ဝတ်ချက်သူတို့အလိုပုံစံနေနဲ့ဆွေတော့ဟိုဘက်ကပါတာပေါ့နော်။
စင်ပွားစည်းကွက်စည်းပွားရေးလုပ်ငန်းတွေကိုအရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေအတိုင်းအရေးယူမယ်ဆိုပြီးစည်းပွားကူတန်းဌာနက2018နှစ်ကုန်ပိုင်းမှာထုတ်ပြန်ခဲ့ရာကြောင့်ဒီလုပ်ငန်းအများစုကပြည်တွင်းမှာရပ်ဆိုင်းသွားပါတယ်။အဲဒီနောက်ထိုင်းနဲ့မလေးရှားကမြန်မာလုပ်သားတွေစီကိုဒီလုပ်ငန်းတွေကခြေဦးလှည့်လာတာပါ။စစ်ကောင်စီအာဏာသိမ်းအပြီးမှာဒီလုပ်ငန်းတွေအတွက်အခွင့်အလမ်းပြန်ဖြစ်လာတယ်လို့ MLM စည်းပွားရေးလုပ်ငန်းတွေကိုဦးဆောင်ဆန့်ကျင်ခဲ့သူတူဦးဖြစ်တဲ့ကိုစင်စိုလင်က VOE ကိုပြောပါတယ်
။မြင်တောင်ပြောရင် success mode လို့ company မျိုးကြတော့သူကလာကတည်းကထိုင်းလာတာနော်။အဲ့ဒါမျိုးအဲ့အတွက်သူကထိုင်းမှာရှိတဲ့မြန်မာတွေကိုအဓိကဈေးကွက်ဖောက်မယ်ဆိုတော့ပုံစံဘက်ကိုသူကအစိုးရရဲ့သွားတာ။အခုဒီအနာသိမ်းပြီးနောက်ပိုင်းနဲ့အခုဒီနှစ်ပိုင်းနဲ့မှာဆိုရင်တော့ပို့ပြီးတော့တည်တာလာပြီ။ဘာကြောင့်လဲဆိုတော့ထိုင်းဘက်ကိုရောက်သွားတဲ့မြန်မာတွေပေါ့နော်။ပို့ပြီးတော့များလာတယ်။အဲပြင်ကလာလူတွေရဲ့ပုံပုံချက်တဲလာတော့အလုပ်ကန်ခွင်လန့်လည်းလူကြီးနေမှာကာပြီးလဲလာတယ်အဲ့အတွက်ဒါလူတွေကပို့ပြီးတော့ဒါမျိုးတွေကိုဟိုစိတ်ဝင်စားလာကြတာပေါ့နော်အဲ့ဒါကိုခွင်ကောင်းယူပြီးတော့ဒီကထိုင်းရောက်ထိုင်းမှာရှိရဲများသောအဖြစ်တော့အခြေခံလုံတမားတွေဂျားထဲမှာတို့မို့လဲအသေးချာကောင်းကောင်းမွန်မွန်လုံတစ်ခုမရသေးတဲ့လူတွေဂျားထဲမှာပို့ပြီးတော့ဖိပြီးတော့ဖောင်းနေတယ်လို့ကျွန်တော်တို့ကတော့ဟိုခံစားရတယ်ဗျ
ကုမ္ပဏီကပေးတဲ့မလုံးတွေထက်ဒီလုပ်ငန်းနဲ့ဝင်ရောက်လို့ရေရှည်မှာဖြစ်လာနိုင်တဲ့လူမှုရေးပြဿနာအကျိုးဆက်တွေလည်းကန့်ကွက်သူတွေကသတိပေးနေပါတယ်ဘဟုအစားအသောက်နဲ့စေဝါကုကွေဌာနမှာမှတ်ပုံတင်မထားတဲ့အလှကုန်နဲ့စေဝါတွေရဲ့အန္တရာယ်ကိုလည်းသတိထားကြဖို့ကန့်ကွက်သူတွေကပြောပါရယ်ခင်ဗျာ